နျူကလ িয়ার လက်နက်တွေနဲ့ပတ်သက်ပြီးဗရန်ဘရာတွေလျှောက်ပြောနေတာရပ်ဖို့ရုရှားကိုအမေရိကန်နိုင်ငံသား၏ဝင်ကြီးကလူသိရှင်းကြားရောပုံကိုရေးအရပါရှင်းရှင်းလင်းလင်းပြောလိုက်ပါတယ်ယူကရိန်းပဋိပက္ခမှာရုရှားကိုကာကွယ်ဖို့ဘယ်နည်းလမ်းကိုမဆိုအသုံးပြုမယ်လို့ရုရှားသမ္မတဗလာဒီမာပူတင်ကကြေညာလိုက်ပြီးတဲ့နောက်အန်တိုနီဘလင်ကန်က CBS ကျောင်းမြင်သံကြားရဲ့မိနစ်60အစီအစဉ်အင်တာဗျူးမှာတင်းငွေတွေနဲ့ညကအခုလိုပြောခဲ့တာပါနျူကလ িয়ার လက်နက်တွေကိုအသုံးပြုတာဟာကြီးမားလာတဲ့ကပ်ဘေးကြီးကြုံရနိုင်ပါတယ်ဒီလက်နက်တွေကိုအသုံးပြုတဲ့အတိုင်းပြည်ရောတခြားတိုင်းပြည်တွေပါကြုံကြရမှာပါလို့ဘလင်ကန်ကဆိုပါတယ်ရုရှားကတပ်သားသစ်3သိန်းစုဆောင်နေပြီးဒါကိုယူကရိန်းစစ်ပွဲပေါ်ရုရှားရဲ့အမြင်ပြောင်းလဲမှုအဖြစ်သုံးသပ်သူတွေကရှုမြင်ကြပါတယ်စတင်စဉ်ကယူကရိန်းစစ်ပွဲဟာအခက်အခဲရှိတဲ့စစ်ပွဲလို့ရုရှားကပြောခဲ့တာပါဒီနေ့တနင်္လာနေ့မှာပဲဆိုင်ဘေးရီးယားဒေသစစ်သားစုဆောင်ရေးစခန်းမှာအသက်25နှစ်အရွယ်လူငယ်တစ်ယောက်ကအဆောက်အဦးထဲဝင်ပြီးတပ်မှုကိုသင်္တန်းနဲ့ပြစ်ခတ်ခဲ့တဲ့အတွက်ကြောင့်တပ်မှုကစေယုံအသေးတံခါမှအသက်လူနေရပါတယ်။ဘသူမှသွားမတိုက်ဘူးလို့အဲ့ဒီလူငယ်ကဟစ်ကြွေးခဲ့ကြောင်းရုရှားမီဒီယာတွေရဲ့သတင်းကဆိုပါတယ်။ရုရှားသိမ့်ပိုက်ထားတဲ့နယ်မြေတွေကိုရုရှားအောက်သွတ်သွင်းနိုင်ဖို့အတွက်အဲ့ဒီဒေသတွေမှာလူမှုဆန္ဒခိုင်ပွဲလုပ်နေပြီးရုရှားစစ်သားတွေကတိမ်တဆင့်မဲပေးဖို့လူတွေကိုခေါ်နေကြပါတယ်။အင်ကာနေမှာမဲပေးတာပြီးဆုံးပါပါ။